တော်ရရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်ရဲ့ဒီဇင်ဘာလ1ရက်တနင်္လာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 9433ညာနဲ့လိုင်းနိုမီတာ50 kHz 9955အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့အရင်ဆုံးနားဆင်ကြမှာကသောတာရှင်တွေရေးသားပေးပို့လာကြတဲ့စာတွေကိုပြန်ကြားပေးမယ်မြမပြည်ကပေးစာများကဏ္ဍနဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြားမှာဖြစ်ပါတယ်ဒီနောက်မှာတော့
ဒီဘက်တော့ရှားဖောက်ပြီးရှားပါတင်ရုပ်ကြပြတပုတ်ကိုပေါ်ထုတ်လိုက်ချင်ပါတယ်သမိုင်းဝင်ကြပြတပုတ်လို့ဆိုရမှာပါ
ဆရာဦးစွန်းကြီးပြောပြမဲ့တက်ကြီးစကားအစီအစဉ်မှာအပြည့်အစုံနားဆင်ကြရမှာပါအခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှအရင်ဆုံးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်မယ်ရေးတန်တာကျော်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်လာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ့်အဖြစ်တော်ရရှင်တွေအချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့ရေးလာကြတဲ့တော်ရရှင်တွေရဲ့စာတွေကိုအရင်ပြောပြပေးချင်ပါသေးတယ်။ပြည်မျိုးကတော်ရရှင်ကျော်စုံမင်းကတော့ VOA ကနေပြောနှစ်သစ်ကူလက်ဆောင်ဖြစ်တဲ့ပြက်ကရင်တစ်ခုတောင်းရင်နဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာ VOA ကဇက်တိုက်ထုတ်လွှင့်ပေးသွားတဲ့မြန်မာနိုင်ငံကခေါင်းဆောင်တွေနဲ့တွေ့ဆုံမေးမြန်းခန်းတွေပေါ်မှာသဘောကျကြောင်းခုလိုရေးလာပါတယ်
။ကျွန်တော်ကတော့ VOA ရဲ့ပြည်နိုင်သတင်းရှင်တယောက်ဖြစ်ပါတယ်။ Radio နဲ့ VOA TV ကိုရှစ်ပေဆလောင်းနဲ့ကြည့်တဲ့အတွက်သတင်းရှင်ပရိသတ်လို့နှမျိုးပြောရတာဖြစ်ပါတယ်။နှစ်စဉ်နှစ်တိုင်း VOA Calendar ရနေတဲ့သူတယောက်လည်းဖြစ်ပါတယ်။အခုလည်းပဲ2015ပြက်ကရင်ကိုလက်ဆောင်ရရင်တဲ့အတွက်မြစ်တာရက်ခံရပါတယ်ခင်ဗျာဦးတန်းလွင်ထွန်းနဲ့ကြီးလေးကြီးဖြူတာကိုလည်းအင်တန်မှသဘောကျနှစ်သက်ပါတယ
်ပြည်မျိုးကသောရရှင်ကျော်စုံမင်းပြက်ကရင်တောင်းရင်နဲ့ဖြူကအစီအစဉ်တွေကိုနားထောင်ပြီးတော့သဘောကျလို့စာရေးလာတာဖြစ်ပါတယ်ကျမ်းမာပါရဲ့လားခင်ဗျာကျွန်တော်အငိမ့်ဆောင်ဝန်ထမ်းမှာဆိုပြီးတော့အစားချီပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်ဦးကျော်မိုးကလည်း VOA နဲ့သူရဦးရွှေမန်တွေ့ဆုံမေးမြန်းခန်းကို November 22ရက်နေ့မှာ VOE ကနားဆင်လိုက်ရပြီးတော့အရန်သဘောကျလို့ပါဆိုပြီးတော့စာရေးလာပါတယ်ရှင်
။သူရဦးရွှေမန်နဲ့တွေ့ဆုံမေးမြန်းခန်းကို November 22ရက်နေ့က VOE မှာနားဆင်ရပါတယ်။အလွန်ကောင်းပါတယ်မေးမြန်းတဲ့အချက်တိကျမှုထိမိမှုပြည့်စုံမှုအတန်နေအတန်ဓာအစအလွန်ကောင်းပါတယ်။ပြည်သူအများသိကျင်နေတဲ့ချက်တွေကြီးထိထိမိမိပြည်သူကိုစားမေးမြန်းပေးတာပါ။ဒီတိုင်ကျွန်တော်နိုင်ငံကအလွန်ရေးကြီးတဲ့အခြေအနေကိုရောက်နေတာပါအခါအားလျော်စွာအခွင့်အာဏာတိုင်းတွဲဆုံမေးမြန်းထုတ်လွှင့်ပေးဖို့လဲအလေးအနက်မြစ်တာရက်ခံပါတယ်ပြောတာတွေလဲ reasonable ဖြစ်ပါတယ်ဥအောင်သောကိစ္စလွဲလို့ပေါ့တကယ်တော့အကြောင်းအချက်တွေကမမှန်မှန်စီစစ်ပြီးမှမမှန်ရင်ပြင်းထန်ကန့်ကွက်မှန်နေဝင်ခံရုံပေါ့အကြောင်းအရာမှန်နေရင်ကောကိုယ်စလဲမှုကော်မတီဥက္ကဋ္ဌမှုစွန့်မိတ်ပြီးတော့စန့်ကျင်ကန့်ကွက်တော့မှလားထားပါတော့လေဒါကပုဂ္ဂိုလ်ကြီးကိစ္စပါအဓိကဦးတန်းလွင်ထွန်းရဲ့မိမြန်းပုံကောင်းလွန်းလို့ချီးမွမ်းထောပနာပြုတာပ
ါကျွန်တော်ဘယ်ပါတီဝင်မှလည်းမဟုတ်ပါဘူးတကယ်သဘောကျလို့ဒီစာကိုရေးပြတာပါကျမ်းမာရှင်လမ်းပါစေအကြောင်းညင်ညွတ်ပါစေဆိုပြီးတော့ဦးကျော်မိုးစာရေးပြောလာပါတယ်လေးဝင်ပြိုင်အင်တာဗျူးတွေကိုစာနဲ့လည်းအပြည့်အစုံဖော်ပြပေးပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့
အမေစုတမရကာကျုံနဲ့လွတ်တော်ဥက္ကဋ္ဌတို့အင်တာဗျူးပေးတာကျေးဇူးထူးတင်ပါတယ်အင်တာဗျူးအပြည့်အစုံကိုဗီဒီယိုရထုတ်တာကိုလည်းပြန်ဖတ်ချင်ပါတယ်ခင်ဗျဖြန်းညက်ကပ်ဖြစ်မှလည်းစိုးရိမ်ပါတယ်အခုကသတင်းပိုင်းစာတွေပဲဖတ်နေရလို့ပါတင်ထားတာရှိရင်လည်းညွှန်ပြပေးပါလို့ပြောချင်ပါတယ
်ဟုတ်ကဲ့ပါရှင်စာနဲ့အပြည့်အစုံကျွန်တော်တို့ VOE မြန်မာပိုင်းရဲ့ website မှာတင်ထားပေးပါတယ်နော်အစပိုင်းတော့ကဒီအပိုင်းစာပဲဖတ်ရတယ်ဆိုတာကကျွန်တော်တို့အဲ့အပိုင်းခွဲပြီးတော့ထုတ်လွှင့်ပေးနေတာထုတ်လွှင့်ပေးပြီးတဲ့နောက်ကိုပဲအဲ့နေ့လိုက်တင်ပေးနေတာဖြစ်လို့ပါအခုတော့ interview လေးခုစလုံးလည်းထုတ်လွှင့်ပေးသွားပြီးပြီမလို့အစအဆုံးကျွန်တော်တို့ရဲ့ website မှာသွားပြီးတော့ဖတ်ရှုလို့လည်းရပါတယ် video ကြည့်မယ်ဆိုရင်လည်း video အစအဆုံးအကုန်လုံးတင်ထားပေးပါတယ်ရှင် video ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နိုဝင်ဘာလ20ရက်နေ့ကစပြီးတော့ကျမတို့မြန်မာနိုင်ငံကခေါင်းဆောင်ကြီးတွေနဲ့ VOA ဌာနမှဦးတန်းလွင်ထွန်းမြန်မာနိုင်ငံမှာအင်တာဗျူးလုပ်ထားပြီးတော့ရုပ်သံရေဒီယိုနဲ့အင်တာနက်တို့ကနေထုတ်လွှင့်တင်ဆက်ပေးခဲ့တာကိုသောရရှင်နေကျေးဇူးတင်ကြောင်းရေးလာကြတဲ့အစားတွေကိုဖော်ပြပေးခဲ့တာပါသောရရှင်နေရဲ့ရင်ဖွင့်စာတွေကိုမပြောခင်တော့အခုအနောက်တိုင်းဒေးလီတစ်ပုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ်ဒီတစ်ပတ်တော့သောရရှင်ကိုရိုင်းတောင်းဆိုထားတဲ့အင်္ဂလိပ်သချင်းလေးတစ်ပုတ်နဲ့ဖြောပြပေးခြင်းတော့ပါဒီသောရရှင်ကတကုံမျိုးသစ်မြောက်ပိုင်းကသောရရှင် Richard ခင်မောင်ကြီးဖြစ်ပါတယ်။ မြန်မာတင်မောသားတွေအတွက်နဲ့ပင်လယ်ခီးသွားနေသူတွေအတွက်တချင်းလေးတပုတ်မြစ်တာတွေလဲဆောင်ပေးဖို့ကြမှာတယ်တချင်းနမေကဟီပါတဲ့ဒီတချင်းဟောင်းလေးကိုအငယ်ကလွန်ခဲ့တဲ့နှစ်ပေါင်း90လောက်ကတင်မောသားတဦးမန္တလေးက ABM ကျောင်းမှာစူပြခဲ့တော့ကတခါပဲကြားဖို့ပါတယ်ဒီတချင်းလေးအခုပြန်နားထောင်ခြင်းလို့လွှင့်ပေးပါဆိုပြီးတော့ဒီကုံမြို့သစ်မြောက်ပိုင်းကသောရရှင်အင်ကရစ်ချတ်ခင်မောင်ကြီးတောင်းဆိုလာပါတယ်ဟုတ်ကဲ့ကျမဒီသချင်းလေးကိုရှာကြည့်တော့ကျမအွန်လိုင်းမှာရှာတွေ့ပါတယ်နော်ဒေးဆိုသူ Tell me why နဲ့တည်ဆူထားတဲ့ He ဆိုတဲ့သချင်းကိုဒီသောရရှင်လည်းတောင်းဆိုရမလို့တခြားသောရရှင်တွေလည်းကြားဖို့အောင်လို့ဒီအဆိုရောအမျိုးသမီးကြီး Tell me why နဲ့တည်ဆူထားတဲ့ He ဆိုတဲ့သချင်းဟောင်းလေးကိုရှာဖွေပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်နော်ဒေးတောင်းနဲ့သောရရှင်အင်ကရစ်ချတ်ခင်မောင်ကြီးရောတခြား VOA တိချစ်သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်ကြပါစေရှင်
He can turn the tide and calm the angry sea. He alone decides who writes a symphony. He lights every star that makes our darkness bright.Watch all through each long and lonely night. He still finds the time to hear a child's first prayer. Saint or sinner call and always find him there. Though I'm sad to see the way we knew. He'll always say, I forgive. He can grant a wish or make a dream.And turn the gray to blue. He alone knows where to find the rainbow's end. He alone can see what lies beyond the bend.
ဆိုတော့ Tell me why နဲ့ဒီဆိုထားတဲ့ He ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။သောရရှင်နဲ့ချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ဖြစ်နေမြန်မာသချင်းတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးပါမယ်ရှင်။မြန်မာနိုင်ငံအနေနဲ့ရရက်ကရေးပို့လာကြတဲ့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးသွားပါမယ်။ပထမအဦးဆုံးဒီရွှေချင်းမြို့နယ်ကဆရာဆရာမများဆိုပြီးရေးလာတဲ့သောရရှင်ကတော့ပဲခူးတိုင်းရွှေကျင်မြို့နယ်ကမူလာတန်းကျောင်းအုပ်တွေရေးလာတဲ့စာဖြစ်ပါတယ်လို့ရေးထားပါတယ်။အဲဒီပဲခူးတိုင်းရွှေကျင်မြို့နယ်ကမူလာတန်းကျောင်းအုပ်တွေဆိုပြီးရေးလာတဲ့သောရရှင်အစားထဲမှာဘာလို့များရင်ဖွင့်ထားတာပါလဲ
။ရွှေကျင်မြို့နယ်ပညာရေးဌာနမှာတော့စီမံချက်တို့အစည်းအခမ်းစာတို့ရေးရတာကအဓိကအလုပ်တစ်ခုလို့ပြောရမလားပဲ။ဘာဖြစ်လို့လဲဆိုတော့အကြောင်းမျိုးမျိုးပြပြီးတလောက်ကိုအစည်းအခမ်းစာနဲ့စီမံချက်အနည်းဆုံး9ဆောင်လောက်တောင်းပါတယ်။ကျောင်းတွေဟာစာကောင်းကောင်းမတင်ရပဲစီမံချက်အစီရင်ခံစာကိုပဲရေးသားပြီးပေးပို့နေရတာပါလမ်းစရိတ်တွေကုန်းပြီလူတွေသာပင်ပန်းကြရပါတယ်ခိုင်းတဲ့အလုပ်တွေကလည်းများသလားမမေ့ပါနဲ့တခြားမြို့နယ်တွေမှာဆိုအဲ့ဒီလောက်အစီရင်ခံစာတို့စီမံချက်တို့မတောင်းပါဘူးအလုပ်သာပို့လို့ရပါတယ်အခွေရေးကြတော့အခြားမြို့နယ်ကဝန်ထမ်းတွေလိုလည်းမခံစားကြရပါဘူးဩဂတ်လတုန်းကဆိုရင်ပဲခူးခရိုင်တွင်းကမြို့နယ်တွေမှာမူလာရန်ကျောင်းအုပ်အပြောင်းရွှေ့နဲ့မူပြအပြောင်းရွှေ့လျှောက်လာရီခေါ်ပါတယ်ရွှေချင်းမြို့နယ်မှာပဲမခေါ်ဘဲထားတာပါအဲ့ဒါဘာသဘောပါလဲဒီကိစ္စတွေဟာမဖြစ်တင်ပါဘူးပြုပြင်ပြောင်းလဲရေးလုပ်နေတဲ့ဒီအချိန်မှာဒီလိုမညီမျှမှုတွေမရှိတင်တော့ပါဘူးဒါမျိုးတွေဖြစ်နေတာကိုပညာရေးဝန်ကြီးနဲ့သမ္မတကြီးသိစေချင်ပါတယ်ခရိုင်ပညာရေးမှုကလည်း ရွှေကျင်မြို့နယ်မှာအပြောင်းအလဲလျှောက်လွှာတွေမခေါ်ရတဲ့အကြောင်းရင်းကိုစုံစမ်းပေးစီခြင်းပါတယ်
။ဒီတစ်ပတ်တော့ရင်ဖွင့်စာတွေကိုဒီမှာပဲရက်ချင်ပါတယ်ရှင်။ VOA ရဲ့တိကျသောရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့နောက်ပိုင်းမှာဆက်ပြီးတော့ဖြောပြပေးပါမယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရတဲ့ဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်။ K2Mdi ကတူမချောရီဖြစ်တဲ့ဇွန်ပွင့်ဆန်တိမ်မွေအစုပြည့်လျံဤခင်ယွန်းဝတီခိုင်ဖူးဝေယွန်းတီဇော်တို့ကနိုဝင်ဘာလ3ရက်နေ့မှာဝင်းနေကြရောက်လို့63နှစ်ပြည့်မြောက်တကြာလုံးတွေဝေကျွေးတဲ့အန်ကယ်ကြီးဦးဦးမျိုးသက်အတွက်နှစ်ပေါင်း100ကျော်သည့်တိုင်မွေးနေပေါင်းများစွာကိုပိုင်ဆိုင်နိုင်ပါစေကြောင်းတူမာကျော်တစုမွေးနေ့ဒီလက်ဆောင်ပါပါတယ်ဆိုပြီးတော့မြတ်တာဒီလက်ဆောင်ပေးပို့ပါတယ်ရှင်ဒီမွေးနေ့ဆုတောင်းပို့ခံရတဲ့နိုဝင်ဘာလ3ရက်နေ့မွေးနေ့ရှင်ကေတုမတီကတပင်နိုင်မင်းသားကြီးကိုကြီးမျိုးသက်ကတော့၂ရက်နေ့မွေးနေ့ရှင်ချစ်သေးစုငယ်၄ရက်နေ့မွေးနေ့ရှင်ဝင်းမင်းဖြိုး၆ရက်နေ့မွေးနေ့ရှင်မလိခ9ရက်နေ့မွေးနေ့ရှင်တတ်တန်းဆိုး10ရက်နေ့မွေးနေ့ရှင်တတ်တမစီရိုင်းကမမဝင်း9ရက်နေ့မွေးနေ့ရှင်မြင့်ဦးခင်10ရက်မွေးနေ့ရှင်နော်နှင်းဖွင့်ဆန်နန်းဆန်ဒီ17ရက်နေ့မွေးနေ့ရှင်တွေဖြစ်တဲ့အောင်မင်းမော်ဆန္နာမိုး23ရက်နေ့မွေးနေ့ရှင်ဝင်းတန်တန်ဝင်း20ရက်နေ့မွေးနေ့ရှင်ဇာနီမိုး29ရက်နေ့မွေးနေ့ရှင်လာမင်းခင်ခင်30ရက်နေ့မွေးနေ့ရှင်ဤမွန်တန်31ရက်နေ့မွေးနေ့ရှင်တောင်ကူရွာတစ်ကုံကချောစုလိုက်နေနိုဝင်ဘာမွေးနေ့ရှင်အားလုံးအတွက်ပါဆိုပြီးတော့မင်းသားကြီးရဲ့မွေးနေ့အမှတ်တရတေးလက်ဆောင်ဆိုပြီးတော့မွေးနေ့တေးလက်ဆောင်ပြန်ပါလာပါတယ်ရှင်ကျေးဇူးပြုပြီးတော့လည်းမွေးရက်တွေကိုလည်းစိတ်ရှိရှိနဲ့ဖတ်ပေးပါဆိုပြီးတော့ဒီကိုကြီးမျိုးတန်တောင်းဆိုလာပါတယ်ရမ်မိုးတီဆိုထားတဲ့ဟိုကိုကြီးရဲ့မက်ခင်နေစီတချင်းထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့တချင်းလေးနဲ့ပဲသောရရှင်နဲ့အားလုံးကိုဖြောပြပေးခြင်းပါတယ်ဒေတောင်းတဲ့သောရရှင်တွေကမွေးနေ့ရှင်တွေအားလုံးရောဒီ VWE ရဲ့တိချစ်သောရရှင်အားလုံးရောဒီတချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်နားဆင်ကြည့်ပါအောင်နော
်ရွှေရွေတော့ရွှေရည်ဝေသောຫນွေဦးညာများမှာကြောင်းလေးဦးငါများတဲ့ညာစိတ်မဆွဲပါလဲတည်ကျဲမှာလဲဝေဝဲ၍ပေါ်လာဒုက္ခသူနဲ့လဲကြောင်းနေစဉ်သူစုကြတဲ့မုံကိုလေးနဲ့ဝဲကျွေးရရလာတကယ်မမေ့ခါသွားသွားဆိုဩဟိုကိုကြီးရဲ့မခင်နှင်းစီ
ရမိုးတီဆိုထားတဲ့ဟိုကိုကြီးရဲ့မခင်နှင်းစီဆိုတဲ့တခြင်းကိုနားဆင်ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေထိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျွန်တော်တို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
။ကိုရုံမြမာတော့လေခေစားလုံးတစ်ချင်းနဲ့အလားဆုံးမိန်းကလေးပြပါဆိုရင်
မခင်နေရီရဲ့တစ်ဖက်သက်တဲ့တကိုယ်လေးနဲ့ချိန်ပိုးဆွေးတဲ့ကျွန်တော်ရဲ့ဘာလဲပြောပြောရလဝင်ရှိတယ်ခုတော့လဲဓာတွေဓာတွေပြီးခဲ့ပါပြီပြီးခဲ့ပါပြီပြီးခဲ့ပါပြီပြီးခဲ့ပါပြီဒါပေမဲ့လဲတရားတစ်ခါတော့တတိယနေပါပန်းလေးလို့လာနေတာပဲကြည်ရင်မာသည်ပန်းလေးလို့ညိုမာကိုလဲသူရင်မိသည်ပန်းလေးလို့လာနေတာပဲကြည်ရင်မာသည
်မရည်တနာကျော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုတော့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါရစေဒေါံဆဆူကြည်နဲ့တမရော်ခေါင်းဆောင်တွေပြန်လည်တင့်မြတ်နိုင်ကြပါအောင်မလားဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်စီစဉ်သူဥစီသူအောင်မြင့်နဲ့တူမန်းရင်ချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်ဒီကနေ့ရက်ပိုင်းကဒေါံဆဆူကြည်ဟာတက်တော်ရဲ့တမရော်သားအမတ်တွေကိုလိုဝင်ဘာ29ရက်နေ့ညမှာပြုလုပ်မဲ့အလွတ်တဘောညစာစားပွဲတစ်ခုတက်ရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒါပေမဲ့စိတ်မကောင်းစရာတမလို့သာအမှတ်တွေမတက်ရောက်နိုင်ကြပါဘူး NLD ပါတီကိုအကြောင်းပြန်တဲ့ဆာမှာဘလို့အကြောင်းပြထားတယ်မသိနိုင်ပေမဲ့တမလို့သာအမှတ်တယောက်ဖြစ်တဲ့ဘုံမကျုပ်တင်ဆန်းကသူတို့ပြည်သူလုပ်တဲ့ညစာစားပွဲနဲ့တိုက်ဆိုင်နေလို့မတက်နိုင်တဲ့အကြောင်းနောက်တွတ်တော်အစီအွေးကာလကြာရင်တော့ဖိတ်ကြားမှုကိုလက်ခံပြီးတက်ရောက်နိုင်မယ်လို့ထင်တဲ့အကြောင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်ဒေါံဆန်းစုကြည်နဲ့လက်ရှိတမလို့ခေါင်းဆောင်တွေရဲ့ဆက်ဆံရေးဘလို့ရှိနေသလဲဆက်ဆံရေးမကောင်းမှုဆိုရင်တိုင်းပြည်နောင်ရေးကောင်းနိုင်ပါဦးမလားဒီကနေ့ဘယ်လိုဖြေရှင်းနိုင်မလဲဆိုတာဆွေးနွေးတင်ပြသွားပါမယ်
။အားလုံးသိကြပြီဖြစ်တဲ့အတိုင်းဗိုလ်ချုပ်မှုကြီးတန်းရွှေခေါင်းဆောင်နဲ့အရင်စစ်အာဏာရှင်တွေဟာဒေါံဆန်းစုကြည်ကိုရန်သူလိုသဘောထားပြီးအမျိုးမျိုးဖိနှိပ်ချုပ်ချယ်ခဲ့ပါတယ်။အချိန်များစွာနေအကျယ်ကျုပ်ချထားပြီးလွတ်မြောက်နေချိန်တွေမှာလည်းကန့်သက်ဖိနှိပ်မှုအမျိုးမျိုးလုပ်ခဲ့ပါတယ်။နောက်ဆုံး2003ခုနှစ်မေလတုန်းကဆိုရင်တပည့်ရင်းမှလှုပ်ကြံတက်ဖြတ်ဖို့အထိကြိုးစားခဲ့ပါသေးတယ်။စစ်ကောင်းဆောင်တွေဟာ2008ဖွဲ့စည်းပုံခြေကံဥပဒေကိုစိတ်ကြိုက်ရေးဆွဲနှီးပေါင်းစုံ3ပြည်အတည်ပြု2010မှာစိတ်ကြိုက်အဖြေတွေထွက်လာအောင်ဖန်တီးထားတဲ့ရွေးကောက်ပွဲကျင်းပပေးပြီးတဲ့နောက်မှာသာဒေါံဆန်းစုကြည်ကိုနေအိမ်အကျယ်ချုပ်ကလွှတ်ပေးခဲ့ပါတယ်။နောက်ဆုံးလက်ရှိမြင်တွေ့နေရတဲ့အစိုးရအဖွဲ့လွှတ်တော်တွေပုံဖော်ပြီးကမှသမရဦးသိန်းစိန်ဟာဒေါံဆန်းစုကြည်နဲ့တွေ့ဆုံတာတွေလုပ်ပါတယ်။တဆက်တဲ့နိုင်ငံအကျဉ်းသားတွေအားလုံးနှိပါလွှတ်ပေးဒေါံဆန်းစုကြည် NLD နဲ့အတိုက်ခံအားလုံးကိုနိုင်ငံရေးလှုပ်ခွင့်ပြုနောက်ဆုံး2012မှာကြားပြည့်ရွေးကောက်ပွဲကျင်းပပေးပြီးလွှတ်တော်ရဲ့ခေါ်သွင်းတဲ့အထိလှုပ်ခဲ့တာပါပြောရရင်စစ်ကောင်းဆောင်တွေရဲ့ပြုမှုဆောင်ရွက်ပုံတွေဟာနိုင်ငံတကာကအံ့အားသင့်ရလောက်အောင်မြန်ဆန်ခဲ့ပါတယ
်နိုင်ငံရေးမှာအပြည့်အဝလှုပ်ခွင့်ရလာပြီဖြစ်တဲ့ဒေါံဆန်းစုကြည်ဟာအစပိုင်းမှာဆီယနာရှင်တွေပြုပေါ်ဖိနှိပ်ရွေးဆွဲခဲ့တာတွေနဲ့ပတ်သက်ပြီးခွင့်လွတ်တယ်ဘယ်လိုမှသဘောမထားဘူးအမျိုးသားပြန်လဲတင်းမြဲရေးကိုပဲလှုပ်ချင်တယ်ဆိုပြီးပြောဆိုခဲ့ပါတယ်။2012ရွေးကောက်ပွဲကာလရောက်တော့တရားဥပဒေစိုးမိုးရေးဖွဲ့စည်းပုံပြင်ရေးတိုင်းသားတွေနဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ရေးဆိုတဲ့ကြိုးကြော်စံနဲ့ရွေးကောက်ပွဲဝင်ခဲ့ပါတယ်။သူရဲ့ဖခင်တည်ထောင်ခဲ့တဲ့တပ်မတော်ကိုတိုင်းဝင်ရှိပါတယ်ချစ်ခင်ပါတယ်ဆိုပြီးပြောဆိုခဲ့ပါတယ်။အဲ့ဒီချိန်လောက်ထိကတော့ဒေါံဆန်းစုကြည်နဲ့တပ်မတော်ခေါင်းဆောင်တွေရဲ့ဆက်ဆံရေးဒီလောက်ဆူဆူရွရွမဖြစ်သေးပါဘူး။2013ခုနှစ်တည်းရောက်လာတော့ဒေါံဆန်းစုကြည်ဟာဖွဲ့စည်းပုံပြင်ရေးလှုပ်ရှားမှုစလုပ်ပါတယ်။ဖွဲ့စည်းပုံပြင်ရေးထဲမှာအဓိကအားဖြင့်ပုံမှန်436ပြင်ဆင်ရေးပါ။ပုံမှန်436ဖော်ပြချက်အရဖွဲ့စည်းပုံတွေကပြဋ္ဌာန်းချက်တစ်ခုခုပြင်နေတယ်ဆိုရင်လွှတ်တော်တွေကအမတ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်မှပြင်နိုင်မယ်။အချို့ပုံမှန်တွေကိုတော့ပြည်လုံးကျဆန္ဒခံယူပွဲလုပ်ဖို့လိုတယ်ဆိုပြီးပြဋ္ဌာန်းထားတာဖြစ်ပါတယ်။အသေးသေးကတော့ဖွဲ့စည်းပုံတွေကဗာပြင်ပြင်တမတော်ပဲနဲ့သဘောတူညီချက်ယူရမယ်လို့ဆိုလိုတာပါ။ဒါကိုဒေါံဆန်းစုကြည်ကတမရောကတဘောမတူရင်ဖွဲ့စည်းပုံတွေကဘယ်ချက်ကိုမှပြင်လို့မရနိုင်ဘူး။ဒါဟာဖွဲ့စည်းပုံပြင်ရေးအတွက်ကြီးမားတဲ့အဟံတာအနောက်ရှက်ဖြစ်စေတယ်။အကြောင်းတမရောသားတွေသဘောတူတူမတူတူရေကောက်ခံအမှတ်တွေပြင်ပြင်ပြင်လို့ရတဲ့အနေအထားဖြစ်အောင်လုပ်ချင်တယ်ဆိုပြီးသဘောထားထုတ်ပြန်ပါတယ်။
အတိအကျပြောရရင်436ပုံမှန်နဲ့ပတ်သက်လို့ NLD ရဲ့သဘောထားဟာလွတ်တော်အမတ်စုစုပေါင်းရဲ့ထောက်ဝက်ကြော်မင်းဒါမှမဟုတ်စစ်သားတွေမပါတဲ့ရွေးကောက်ခံအမတ်တွေကြီးပဲဆိုရင်အမတ်တွေရဲ့သုံးပုံနှစ်ပုံကြော်မဲရလို့ရှိရင်ပြင်ကျင်တယ်လို့ဆိုလိုတာဖြစ်ပါတယ်။နောက်ပိုင်း88မျိုးဆက်ပွင့်လင်းအဖွဲ့နဲ့ပူးပေါင်းပြီးလူထုဆန္ဒလက်မှတ်ကောက်ခံတာစီယုံဟော့ပြောတာတွေလုပ်ခဲ့ပါတယ်။အဲ့ဒီစီယုံဟော့ပြောပွဲတွေမှာဒေါအောင်ဆန်းစုကြည်ကပုံမှန်436ပြင်ရေးလှုပ်တာဟာတက်မတော်ကိုဂုံတိတ်ခါရှိရှိစစ်တမ်းလျားပြန်ရေးလှုပ်တာဆိုပြီးတော့လေအတိအလင်းထုတ်ဖော်ပြောဆိုခဲ့ပါတယ်။တကယ်လဲဒေါအောင်ဆန်းစုကြည်ရဲ့436ပြင်ရေးဟာအဲ့ဒီအတိတ်ပဲထွက်ပါတယ်။ဖွဲ့စည်းပုံကိုတက်မတော်သားတွေရဲ့သဘောထားမပါဘဲရွေးကောက်ခံအမတ်တွေကြီးတက်တက်နဲ့ပြင်နိုင်ရေးဆိုတာဟာတက်မတော်ရဲ့ကံကြမ္မာလက်ရှိတက်မတော်ခေါင်းဆောင်တွေရဲ့ကံကြမ္မာနဲ့အရင်စစ်အာဏာရှင်ဟောင်းတွေရဲ့ကံကြမ္မာအလုံးရွေးကောက်ခံအမတ်တွေလက်ထက်အပ်ရမယ်ဆိုတာနဲ့အတူတူပါပဲ။ဒီအခြေအနေတွေကြောင့်တက်မတော်ခေါင်းဆောင်တွေဟာဒေါအောင်ဆန်းစုကြည်အပေါ်ခါခါတီတီဖြစ်လာတာပါ။တဆက်တည်းဒေါအောင်ဆန်းစုကြည်နဲ့ NLD ရဲ့ဟောပြောချက်တွေကြောင့်ယဟန်ရှင်လူပြည်သူတွေကလည်းတက်မတော်အပေါ်အမြင်မကြည်လင်ဖြစ်ဖွဲ့စည်းပုံပြင်ရေးပိတ်ဆို့ဟန်တာသူတွေဖြစ်တဲ့ဆိုပြီးပိုပြီးမုန်းတီးလာကြပါတယ်။အဲ့ဒီအခြေအနေကိုလည်းတက်မတော်ခေါင်းဆောင်တွေမကြိုက်ကြပါဘူး။ပိုဆိုးတာကလွတ်တော်တွေမှာဒေါအောင်ဆန်းစုကြည်နဲ့ဥက္ကရာသူရဥရွှေမန်းရဲ့မဟာမိတ်ပြုမှုပါ။လက်ရှိတက်မတော်ခေါင်းဆောင်တွေဟာသူရဥရွှေမန်းကိုတက်မတော်ကိုပြည်ခိုင်ပြိုးလက်အောက်တသွင်းဖို့ကြိုးစားသူတက်မတော်ခေါင်းဆောင်မှုကိုစိန်ခေါ်သူတယောက်ဖြစ်မြင်ထားပါတယ်။ဒီလိုအခြေအနေအောက်မှာတက်မတော်ခေါင်းဆောင်တွေဟာဒေါအောင်ဆန်းစုကြည်ကိုအမြင်မကြည်လင်ယုံကခါခါတီးတီးဖြစ်တဲ့အစဉ်ထိရောက်နေရတာမဆမ်းပါဘူ
းဒီအတွက်ဒေါအောင်ဆန်းစုကြည်အနေနဲ့လက်ရှိလမ်းကြောင်းအတိုင်းတက်မတော်ခေါင်းဆောင်တွေနဲ့ထိတ်တိုက်ရင်ဆိုင်ပြီးစစ်တမ်းရပြန်ပို့ရေးကိုပဲဆက်ကြိုးစားနေမလားတက်မတော်ခေါင်းဆောင်တွေယုံကြည်မှုရအောင်တက်မတော်ခေါင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်နိုင်အောင်သူ့ရဲ့စင်ကြပြူဟာကိုပြောင်းမလားပြန်စစ်ဆေးသုံးသပ်ဖို့အချိန်ရောက်နေပြီဖြစ်ပါကြောင်းကြေညာလိုက်ရပါတယ်
စီတူအမြင့်ရဲ့ပြည်တွင်းသုံးသက်ချက်အစည်းအဝေးဖြစ်ပါလေရှင်အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားတက်ငယ်ချာအစည်းအဝေးမှာဒီတစ်ပတ်မှာတော့ရှားပါကြပြတပုတ်အကြောင်းကိုဆရာဦးစွမ်းကြီးကပြောပြမှာဖြစ်ပါလေရှင
်ညဘောမြတ်ပြည်ကြီးများခင်ဗျာဒီတစ်ပတ်တော့ရှားဖောက်ပြီးကြပါတင်ရုပ်ကြပြတပုတ်ကိုပေါ်ထုတ်လိုက်ချင်ပါတယ်။သမိုင်းဝင်ကြပြတပုတ်လို့ဆိုရမှာပါ။ကြပြရေးသူကအမောင်နှုတ်တဲ့လွတ်လပ်တဲ့ဗမာပြည်ရဲ့ပထမဆုံးဝန်ကြီးချုပ်ဦးနှုတ်ပါ။တခင်အောင်ထမ်းတဲ့သူတနေ့တည်းတစ်ချိန်တည်းဒုဗမာအစည်းအရုံးကိုဝင်ခဲ့ပြီးတခင်ဘွဲ့ခံယူခဲ့ပါတယ်။ဒါကြောင့်တခင်နှုတ်လို့လည်းအမည်တွင်ခဲ့ပါတယ်။ဒုဗမာအစည်းအရုံးကတခင်အတင်းကနှကိုင်းကွဲခဲ့ရမှာတခင်နှုတ်တခင်အောင်ထမ်းတို့ကစီအရီတခင်ကိုယ်တော်မိုင်ဥဆောင်နဲ့တခင်တိုင်းကိုဝင်ခဲ့ပြီးနေကျဒေါ်လာကြီးဖက်ချစ်ဒေါ်လာကြီးတို့ကိုလွတ်လပ်ရရစီဒီပြောင်ရောက်စွာဆင်နွှဲခဲ့တာဖြစ်ပါလေ။တခင်တို့တခင်အောင်ဆန်းတို့ဟာစာရေးဆရာဖြစ်ချင်းသူတွေပါ။မလွဲပါလို့နိုင်ငံရေးတွေကိုပါဝင်ဆောင်ရွက်ခဲ့ရတာပါ။တခင်တို့ဟာဆရာကြီးတခင်ကိုယ်တော်မိုင်နဲ့ဆရာကြီးဒီတို့ဥပဒေတို့ဥဆောင်နဲ့အမျိုးသားကျောင်းများမှာသူတက်ငယ်ချင်းဥတ္တန်တဲ့သူကျောင်းအုပ်လည်းလုပ်ဖူးပါလေ။အမျိုးသားကျောင်းဆရာအမျိုးသားကျောင်းသားတို့ဟာမြန်မာကြပြဖွဲ့နည်းကိုကျွမ်းကျင်ကြပါလေ။ခုဥလူစက်ထားတဲ့ကြပြဟာခက်ခဲတဲ့တိတ်တဆန်းနည်းနဲ့စနစ်တကျစက်ထားတာပါ။ဘုံလူဝင်ဟာသူ့ကိုပိုချုပ်ခန့်နေတဲ့ဝန်ကြီးချုပ်ကိုအာဏာသိမ်းထောင်ချခဲ့ပါလေ။ကျေးဇူးရှင်ကိုကျေးဇူးခဲ့ပါလေ။အာဏာသိမ်းပြီးတိုင်းပြည်ကောင်းအောင်လည်းမလုပ်နိုင်ပဲစစ်ပွားလက်ပြက်ရင်ကျမှုလက်ပြက်အောင်လုပ်ခဲ့ပါလေ။ဒါကြောင့်ဥလူတို့ဘိုးလေးရတို့ဘုံမှုအောင်တို့ဘိုးရနိုင်တို့ဥဆောင်ပြီးထိုင်နိုင်ငံမှာထွက်ပြီးတော့ပြန်လဲပြုတ်ချဖို့အထုတ်ခဲ့ကြပါတယ်။အဲ့ဒီတော့ငါတော်လိုင်းရဲ့သတင်းစင်ဆိုတာထုတ်ခဲ့ပါတယ်။1989ခုနှစ်ဇူလိုင်လတုန်းအတွဲ1အမှတ်စဉ်4ကိုဆန်ဖရန်စစ္စကိုဥညွန်တန်းစီကရထားပါတယ်။အဲ့ဒီစာဆောင်ရဲ့မျက်နှာပုံးမှာမောင်နှုရဲ့ကြပြပါရှိပါတယ်။ဥနုဟာကျွန်တော်တို့မန္တလေးစာရေးဆရာအများအရင်စကားပြောသလိုစာရေးသူဖြစ်ပါတယ်။တပည့်စနေသားစာဟုတ်ကြီးဟာစကားပြောသလိုရေးထားတာမဟုတ်ပါလားခုကပြားကလည်းတိတက်ဆိုတော့စကားပြောသလိုပဲရေးထားတာပါကျွန်တော်ဖတ်ပြပါမယ်ခေါင်းစဉ်ကဒီနှစ်တွင်ငါတို့နိုင်ကြီးတဲ့ပလင်းမော်ခွေးတက်လို့ပြေးလိုက်ကနီလာ ခွေးပေါ်မှာဆရာတင်ရာဇဝင်ရိုင်းနဲ့တစ်ခေတ်ပြည်သူရဲ့အာနာပြည်သူကအစ်စ်ပိုင်ဆိုင်နာမှန်ဖြစ်ပေမဲ့စနစ်ကကြောင်းကြံစစ်ဘိုးတွေပြည်သူများနှုတ်ရတဲ့ဘဝအမှန်ခတ်သုံးလုံးပုံစံငုံခံတဲ့ပုံလို့ဆိုမှာမဟုတ်ဥမကျိုးလက်နဲ့ကိုင်းသူတို့နဲ့ပြိုင်ဒီနေ့အတွင်းငါတို့နိုင်ပြီးစိတ်တန်တိုင်းသူစိုက်ဆိုးလေတဲ့အဲ့ဒါမြန်မာသမိုင်းပညာရှင်တွေနဲ့ မြန်မာစာပေးပညာရှင်တွေဟာဘုန်းကြီးတို့ဘုန်းကြီးဘိုးလေးအားလို့စာတွေကိုလိုက်လံဆုဆောင်ရပါမယ်ထိုင်းနိုင်ငံမှာသူတို့နဲ့အတူနေထိုင်ပြီးတော်လန်ရေးဆင်နွှဲကြတဲ့တခြားပုဂ္ဂိုလ်များစီမှာလည်းလိုက်လံဆုဆောင်ကြပါမယ်ရှုံရှုံနိုင်နိုင်တမိုင်းဟာတမိုင်းပါပဲသူတို့ကနေချက်တော်လန်ရေးဂျပန်ဖက်စစ်တော်လန်ရေးဆေးအာဏာရှင်တော်လန်ရေးမှာသူတို့ဘဝကိုတည်ခဲ့သူတွေမဟုတ်ပါလား
ဒီကြပါဦးလေတမန်ဝင်စာတပုတ်အနေနဲ့ပေါ်ထုတ်လိုက်ပါလေကျွန်တော်မောင်ဆိုင်ပါခင်ဗျာဆရာဦးစွန်ရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင် VOA ရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။ ဒီ စီစဉ် ကို မနက် 8:00 နာရီကနေ 9:00 အထိ ပြန်လည်ထုတ်လွှင့်ပေးမှာမို့ လိုင်းနိုမီတာ 16 kHz 10083 လိုင်းနိုမီတာ 19 kHz 15115 နဲ့ လိုင်းနိုမီတာ 42 kHz 9335 တို့ကနေ ဖမ်းယူနားဆင်နိုင်ပါတယ်ရှင်။ အခုတော့ ကြံနေသေးတဲ့ အချိန်လေး အတွင်းမှာ သတင်းချင်းချုပ်ကို ဦးဆက်မိုးဝေက ကြီးညာပေးပါမယ်ရှင်။
အီဂျစ်တရားရုံးတရုံးကအစ်အိုင်အက်စ်အစ္စလာမစ်စစ်သွေးကြွအဖွဲ့ကိုအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်လိုက်ပါတယ်။ဒီအဖွဲ့နဲ့ပတ်သက်ဆက်နွယ်နေတဲ့အဖွဲ့အားလုံးကိုလည်းအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ဖို့စဉ်းစားနေတဲ့အကြောင်းတရားရုံးကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အဲ့ဒီထဲမှာအခုလဆောစောပိုင်းတုန်းကအိုင်အက်စ်စစ်သွေးကြွအဖွဲ့ကိုအမျိုးသားရ လာနိုင်ခြင်းရှိတယ်လို့သူ့ရဲ့ရှေ့နေကပြောဆိုပါတယ်မစ္စတာမူဘာရက်အနေနဲ့အကျဉ်ပြတ်ချဆမှုနဲ့ထောင်ဒဏ်ကြခံရတာရဲ့၃ပုံ၂ပုံကိုအကျဉ်ချခံခဲ့ပြီးဖြစ်တဲ့အပြင်2011ခုနှစ်အတွင်းမှာအစိုးရစန့်ကျင်ဆန္ဒပြသူတွေကိုတပ်ဖြတ်ခဲ့မှုမှာသူမပါဝင်တဲ့အကြောင်းတရားရုံးကစနေနေ့မှာတည်တည်လွတ်ပြေးလိုက်တာဖြစ်ပါတယ်အသက်86နှစ်အရွယ်မစ္စတာမူဘာရက်ဟာသူ့ပေါ်မှာချက်မှတ်ထားတဲ့ထောင်ဒဏ်၃နှစ်ကိုစစ်ဆေးရုံမှာကြခံခဲ့ရတာဖြစ်ပါတယ်အဖမ်းဆီးခံထားရတဲ့တူရကီနိုင်ငံကတရားမဝင်အဖွဲ့အစည်းခတ်ဒစ္စတန်ဝါကာစ်ပါတီရဲ့ခေါင်းဆောင်ဖြစ်သူကတူရကီအစိုးရနဲ့ခတ်လူမျိုးတွေရဲ့တူရကီအစိုးရအနေနဲ့ခတ်လူမျိုးတွေရဲ့အခွင့်အရေးကိုအာမခံမယ်ဆိုရင်လပိုင်းအတွင်းမှာညဉ့်ညံ့ရေးရနိုင်တယ်လို့ပြောဆိုလိုက်ပါတယ်။ဆယ်စုနှစ်သုံးစုကြာတူရကီနိုင်ငံအရှိတောင်ပိုင်းကိုကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်တိုက်ပွဲဝင်နေခဲ့ပြီးလူပေါင်း 4,000 တေဆုံးရသည့်အထိဖြစ်ခဲ့တဲ့စန့်ကျင်မှုကိုအဆုံးသတ်ရေးညှိနှိုင်းဆွေးနွေးဖို့လုပ်ငန်းစဉ်တစ်ရပ်ကိုရေးဆွဲထားပြီးဖြစ်တဲ့အကြောင်းလဲ KWP အဖွဲ့ရဲ့ခေါင်းဆောင်ဖြစ်သူအဗ်ဒူလာအိုကလန်ကတင်းငွေနေနေမှာထုတ်ပြန်ကြေညာခဲ့ပါတယ်။အိုကလန်အရာရှိအိုကလန်ရှိရာအစ္စတန်ဘူမြို့ရဲ့အပြင်ကအချင်းထောင်ကိုခတ်လူလိုအပ်သူဥပဒေပြုအမှတ်တွေတွားရောက်ပြီးတဲ့နောက်ပိုင်းမှာအခုလိုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်
။တည်င်းချင်းချုပ်ကိုဦးဆောင်မဝေးရာကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့စီစဉ်ထုတ်လုပ်ရေးမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒရက်စမစ်ဖြစ်ပါတယ်။ကျွန်မကတော့နန္ဒာချက်ပါ။ VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။ညနေပဲ6နာရီကျော်မှထုတ်လွှင့်မဲ့အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ကြပါရှင်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.